ဖိလစ်ပိုင်နိုင်ငံမှာလူပေါင်းသိန်းပေါင်းများစွာမုန်တိုင်းဒဏ်ခံခဲ့ရပြီးတော့လူငါးဦးမကလည်းသေဆုံးခဲ့ရပြီးတဲ့နောက်အဲ့ဒီအပူပိုင်းမုန်တိုင်းဟာထိုင်ဝမ်ကျွန်းဘက်ကိုဆက်လက်ရွေ့ရှားသွားပြီးဖြစ်ပါတယ်။ဖန်ဝေါမုန်တိုင်းဟာတနအီမိုင်60နှုန်းနဲ့ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းကိုတောက်ချာနေကဝင်ရောက်ခဲ့ပြီးတော့အဲ့ဒီဒေသမှာလျှက်စင်မီးတွေပြက်ရေတွေကြီးနဲ့အဆောက်အုံမိုးတွေလန်ထရက်ကုန်ပါတယ်။မနီလာမြို့တော်အနှံ့အပြားမှာရေတွေကြီးလို့လုပ်ငန်းအသွားအလာတွေရပ်ဆိုင်ခဲ့ရပြီးအစိုးရရုံးတွေပိတ်ခဲ့ရသလိုတည်ယူပို့ဆောင်ရေးလုပ်ငန်းတွေလည်းအနှောင့်အယှက်ဖြစ်ခဲ့ရပါတယ်။ကျောင်းတွေကိုတော့နှစ်ရက်ဆက်ပိတ်ထားရတာပါ။ဖန်ဝေါမုန်တိုင်းဟာထိုင်ဝမ်ကျွန်းကိုတော့တနင်္ဂနွေနေ့မှာရောက်ရှိမယ်လို့မိုးလေဝသဌာနကခန့်မှန်းထားပါတယ်ရှင်။